ကိုင်းတိုင်းကမ်းမလူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံပြူဇော်ထီပူပေါင်းအဖွဲ့တွေပူပေါင်းပြီးတော့နယ်မြေရှင်းလင်းတဲ့အခါမှာထိခိုက်သေးဆုံးမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကစစ်တပ်စစ်ကြောင်းစပြီးတော့ဝင်ခဲ့တဲ့တရခေါင်းကျေးရွာမှာတော့ရွာသားနှစ်ဦးအသက်ဆုံးပြီးတော့တဦးထံရရခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တယောက်က VOA ကိုပြောပြပါတယ်။
25ရက်နေ့ကိုဝင်နေ26ရက်နေ့မှာစပြီးတော့ရေရှုတယ်မနက်စင်းမှာ
ဟောတော့36တက်နေပြီပေါင်းခါတာပေါ့
တို့စဝင်တော့ဒုံတုံးတာပေါ့ဒုံချပြီးတော့ညညရှင်းပြီးရှင်းအဲရွာတွေကိုသူရှင်းပြရွာတွေဝင်ပြီးတော့ဟိုအင်ဂျီတော်များများရေရှုတာပေါ့ဒေသခံ2ယောက်ပြေးတာပေါ့တယောက်ကတန်ရတာအဲအကုန်ရှုတာတို့ဝင်သွားတဲ့ရွာတွေအကုန်ရှုတာညတချို့ရွာတွေကဝင်လို့မရတယ်သူတို့ပဲဆက်နေနေရတယ
်အင်ဂျီစုစုပေါင်းဟိုပေါ့လို့ရှိရင်
တန်တက်တရာလေးကတရာကျော်ရ
ောနေရာလောက်ကိုမကောင်ဘူးအလုံးပေါင်းမယ်ဆိုရင်ထားတာ300လောက်ပဲရှိမှာ300လောက်ပဲအင်ဂျီ
တန
်တက်တရာလေးကကျွန်တော်တို့အဲ့ဝင်လို့ရတဲ့ရွာတွေကတော့အကျဉ်းချင်းပြည့်ပေါ်ရာဒီရှန်တက်ကတရာကျော်ရောပေါ့
ဟု
တ်အဲ့တရခေါင်းလို့ပါလို့ဆိုလို့ရှိရင်ဟို60လောက်ပေါ့ဗျာ
စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာအနည်းဆုံး2ကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းပြောပြပါရယ်ဒီကနေ့မှာတော့စစ်ကောင်စီတပ်နဲ့ပြူစောထီစစ်ကြောင်းအင်အား250ဝန်းကျင်လောက်ကစုပုတ်ကုံဗိုတဲကုံမင်းကုံနဲ့ညောင်မင်းသာရွာတွေမှာအင်အားတွေခွဲပြီးတော့စခန်းချနေတယ်လို့လည်းပြောပြပါရယ်စစ်စင်ရေးအစဇူလိုင်လ25ရက်နေ့ကလေးကတပြေသာတရခေါင်မင်းကုံရှမ်းတက်စတဲ့ကျေးရွာပေါင်း10ရွာလောက်ကဒေသခံပြည်သူတွေဟာစစ်ဘေးတိမ်းရှောင်နေရပြီးတော့သူတို့အတွက်စားဝတ်နေရင်းနဲ့ကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်ကပြောပြပါတယ်
။ဟိုဗလန်ရွာတော်တော်များများရှောင်ပြီးတော့ခိုင်းကျွေးမွေးတဲ့ရွာတွေကလည်းဒီဒုံးဝင်နေတောက်တဲ့ကကျတော့လုံလုံနဲ့ဖြစ်နေတာဆိုတော့ဒီစားရေးတောက်တာအမိထိုင်မင်းရတော့မင်းရောစဉ်းနေတာပေါ့သူတို့တော်ကြမှာပဲရှောင်ရတာ။အခါတိုင်းဒီရွာလေးပို့လို့ရင်ဒီဟာရှောင်ပြေတော့ဒီတော့သူတို့ခွာကဲရတယ်အဲ့ရွာကျွေးမွေးလေပေါ့နောက်ဆုံးရောက်တယ်လို့ရှိရတယ်။ဒါပေမဲ့အခုကအဲ့နားရေဒီတော့ကျွန်တော်တို့တော့ရှောက်ထုံးနေတော့ဒီလူပိုင်းတွေပါနေတယ်မလာနိုင်တော့ဘူးအစင်လေးသားတို့ဒီအကုန်လုံးကတော့ခက်ခဲနေကြတာပဲခက်ခဲနေတာဒီစားရေးတောက်တာရောစီဝါရောဟိုစီဝါတော့မှဒီဟိုတို့တစ်ချက်ကရှိတာကတမ်းပြန်နေပြီးတော့ဟောဝေကန်နဲ့ရမ်းထူလာပြီးတော့ဟိုရှိတဲ့စီဝါနဲ့ကုနေတော့မှအဲကုစုရှိတဲ့နေရာတွေပါနေမှာဆိုရင်တချို့ကသွားပြီးတော့အလိုကုနေတဲ့နေရာတွေမရှိမိရအဲ့တော့ဒီဟိုစားပေးနေတော့မှအဲဒီလိုများတဲ့နေသားပေါ့ဒီညနေကြီးနဲ့ညံထူတာတို့ဒီစုစုရဲ့ကြံတော့နှစ်ပတ်ချာလာပဲတော့ဒီစစ်ဆောင်ပြီးတော့တော်တော်လေးကိုခက်ခဲတယ်ဒီက
ကံဘလူမျိုးနယ်တွေကစီရေလှုပ်ရှားမှုနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဒေသခံကာကွယ်ရေးအဖွဲ့တွေကတော့စစ်ကောင်စီနဲ့ပူးပေါင်းအဖွဲ့တွေကနယ်မြေစိုးမိုးနိုင်ရင်ရည်ရွယ်ထားပုံရတယ်လို့ခန့်မှန်းနေကြပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်မှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေကကြီးထွားလာရကနေအရက်သားပြည်သူတွေထိခိုက်သေးဆုံးမှုတွေရှိနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းစိုးရိမ်မကင်းဖြစ်နေပြီးတော့သတိပေးပြောဆိုနေကြပါတယ်ရှင်